အီရန်နိုင်ငံရဲ့နျူကလီးယားကိစ္စဆွေးနွေးပွဲတွေကိုပြက်ပြားသွားစေနိုင်မဲ့ဘယ်လောက်ရမျိုးကိုမှအီရန်နိုင်ငံကမပြုတ်လို့ဖို့ပြစ်တင်ကအီရန်ကိုတိုက်တွန်းခဲ့ရှိပါတယ်။အီရန်နိုင်ငံဟာသူ့ရဲ့ Isfahan Uranium တပ်တူတပ်ဆင်နဲ့ဆက်ယုံမှာလုပ်ငန်းပြန်စမယ်ဆိုတဲ့ချင်းချောက်ချက်အတိုင်းတကယ်လို့များဆက်လုပ်မယ်ဆိုရင်ဆွေးနွေးပွဲတွေကိုရှေ့လျှောက်ပြုတ်လို့ဖို့ဆိုတာအင်မတန်မှခက်ခဲသွားပါလိမ့်မယ်လို့ပြည်ထောင်နိုင်ငံကြ ాయి ဝန်ကြီးဌာနကတနင်္ဂနွေနေ့ကပြောကြားပါတယ်။ဆွေးနွေးပွဲအတွက် EU ဥရောပသမဂ္ဂကတလင်းလာနေနောက်ဆုံးထားပြီးတင်ပြရမယ်တရားဝင်ကမ်းလှမ်းချက်တွေကိုအချိန်မီမတင်ပြနိုင်ရင်အဲ့ဒီစက်ယုံကိုပြန်လည်လဲပတ်မယ်လို့အီရန်ကအစိုးပိုင်းကပြောကြပါတယ်။အီရန်ကိုသူ့ရဲ့ယူရေနီယံတပ်တူတန့်စင်ရေးအစီအစဉ်ကိုအမြဲတမ်းရပ်ဆိုင်းပေးဖို့ရန်အပြန်အလှန်အနေနဲ့ဗြိတိန်ပြင်သစ်နဲ့ဂျာမနီနိုင်ငံတို့ကအီရန်ကိုစီးပွားရေးနဲ့နိုင်ငံရေးမဲ့လုံးများပေးပြီးကမ်းလှမ်းခြင်းဖြစ်ပါတယ်။ယာယီရဆိုင်ပေးဖို့အီရန်ကပြီးခဲ့တဲ့နိုဝင်ဘာလကသဘောတူခဲ့ခြင်းဖြစ်ပါလေ။အမေရိကန်ပြည်ထောင်စုကအီရန်ကိုနျူကလ িয়ার လက်နက်ထုတ်လုပ်ဖို့ကြိုးပမ်းနေတယ်လို့ဆွဆွဲထားပါလေ။ဒါပေမဲ့အီရန်နိုင်ငံကတော့သူ့ရဲ့အစီအစဉ်ဟာငြိမ်းချမ်းရေးလုပ်ငန်းစဉ်များအတွက်တက်တက်သားအသုံးပြုတဲ့အစီအစဉ်ဖြစ်တယ်လို့ပြောကြားပါလေ။